မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်ရည်အတွင်းကိုဗစ် -19 ရောဂါကူးစက်သူ1352ဦးထပ်တိုးပြီးသေဆုံးသူက25ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညထုတ်ပြန်ချက်ပါသေဆုံးသူတွေထဲမှာ24ယောက်ကရောဂါအခံရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဓာတ်ခွဲနမူနာပေါင်း2400ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း14သိန်းကျော်သွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်က2245ဦးရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့13000ကျော်ရှိသွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံဆင်းခွင့်ရရှိသူအရေအတွက်1068ဦးရှိတယ်လို့ဖော်ပြထားတာကြောင့်ရောဂါပျောက်ကင်းသွားသူပေါင်း8000ခွဲကျော်သွားပြီဖြစ်ပါတယ်။ဒီကနေ့အရေအတွက်ကိုမနေ့ကနဲ့နှိုင်းယှဉ်မယ်ဆိုရင်စစ်ဆေးတဲ့ဓာတ်ခွဲနမူနာအရေအတွက်ပိုများပြီးကူးစက်သူအရေအတွက်ကပိုနည်းပေမဲ့သေဆုံးသူအခြေအတွက်ကတော့ပုံများပါတယ်ယောဂါပျောက်ကင်းသူအခြေအတွက်မှာလည်းတောက်ကြနေကပုံများပါတယ်ဂျမားရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြသေးခင်အချိန်ပိုင်းအတွင်းကရေးထားတာအရဆိုရင်ဒီကနေ့ဓာတ်ခွဲစစ်ဆေးတဲ့နမူနာအခြေအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 5.61 ရာခိုင်နှုန်းရှိပြီးပြန်ကောင်းလာသူ 96.66 ရာခိုင်နှုန်းသေဆုံးနှုန်းက 2.39 ရာခိုင်နှုန်းရှိပါတယ်သေဆုံးသူတွေထဲမှာနောက်ခံရောဂါရှိသူက96ရာခိုင်နှုန်းရှိတယ်လို့လည်းဒေါက်တာခင်ခင်ကြီးကရေးထားပါဗျ။